Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 kHz 1509လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။မခွန်ယူပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့စုမြတ်မမတရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အကောင်းဆုံးအော်စကာရုပ်ရှင်ဇာတ်ကားဆုကိုတော့ Green Book ရုပ်ရှင်ကရရှိသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်သတင်းလာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အစိုးရနဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့ NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံကူမင်းမြို့မှာဒီကနေ့တွေ့ကြပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့မြမအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးအရှိန်ညစ်နေတဲ့အတွက်စစ်ဆောင်ဒုက္ခသည်တွေတိုးလာနေပါတယ်။တနင်္လာနေ့တိုင်းတွင်ကစီးပွားရေးလုပ်ငန်းကြီးတခုကိုဒေသခံတွေကတိုင်ကြားချက်အရအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေပါတယ်။ဒါကနိုင်ငံတကာသတင်းလွှာမှာတော့မြောက်ကိုရီးယားဟာအမေရိကန်နဲ့ရန်သူကနေမိတ်ဆွေဖြစ်လာနိုင်ခြင်းရှိသလားဆိုတာကိုပြောပြပေးသွားမှာပါရှင်။ဒီလိုအစည်းအဝေးမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစော်ဝင်းလှိုင်တို့ကပြောပြပေးပါမယ်ရှင်
။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိတတ်တာတိုးတက်မှုရှိနေတာကြောင့်တရုတ်ပေါ်သွင်းကုန်ကွန်တိုးကောက်မဲ့ရဲ့ရွှေဆောင်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးရေးကိစ္စ၊လေယာဉ်စိုက်ပျိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။အရင်ကတော့ကုန်သွယ်ရေးသဘောတူညီမှုမတ်လ၁ရက်နေ့မှမရရင်အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုန်ကြီးစီးတွေအပေါ်သွင်းကုန်ကို10ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းတိုးမြင့်မယ်လို့အမေရိကန်သမ္မတကပြောကြားထားတာပါတကယ်လို့သဘောတူညီမှုရမယ်ဆိုရင်သွင်းကုန်ကတိုးကောက်မဲ့ရက်ကိုရွှေ့ဆိုင်မယ်လို့အခုပြောလိုက်တာဖြစ်ပါတယ်နှစ်ဖက်သဘောတူညီမှုရဖို့ဘလောက်နီးစပ်နေပြီလဲဆိုတာကိုတော့သမ္မတကမပြောပေမဲ့သဘောတူညီမှုအပြီးတက်ဖို့အတွက်တရုတ်သမ္မတရှီချင်ပင်နဲ့ဖလော်ရီဒါပြည်နယ်ကထရမ့်ရဲ့အပန်းဖြေစံအိမ်မာရာလာဂိုမှာတွေ့ဆုံဆွေးနွေးမယ်လို့ပြောပါတယ်တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်ခွန်တွေတိုးကောက်တာကိုဂျပန်60စိုက်ထားခြင်းကာလအတွင်းကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရရှိဖို့အတွက်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေဇက်တိုက်ဆွေးနွေးနေကြတာဖြစ်ပါတယ်
ပြန်နိုင်ငံမှာအခုတစ်ပတ်အတွင်းကျင်းပမယ့်တည်တည်ဆွေးဥပမာမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဦးနဲ့ကောင်မွန်နဲ့ဆက်ဆံရေးရရှိလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲရဲ့အဓိကရည်မှန်ချက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်တယ်လို့အင်ဂျီရောကပြောကြားလိုက်ပါတယ်။ကျွန်တော်တို့အမြင်မတူမှုတွေကျွန်တော်တို့အမြင်တွေတူမယ်လို့ယုံကြည်ပြီးလာမယ့်ရက်ပိုင်းအတွင်းမှာဒါကိုပုံမြင်လာရမယ်လို့သမ္မတထရမ့်ကတင်းနေကြတဲ့ကပြောပါတယ်။ပြည်နာနိုင်ငံမှာနေရက်ခွဲကြာတွေ့ဆုံဆွေးနွေးမှုကအလွန်ကိုစိတ်ဝင်စားဖို့ကောင်းမယ်လို့ထင်ကြောင်းသူကပြည်내အုပ်ချုပ်ရေးမှုတချို့ကိုအင်ဂျီရောအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါ့အပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးလည်းရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ဟာပြီးခဲ့တဲ့ဇွန်လကလည်းစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးမြောက်ကိုရီးယားကနျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့သမ္မတထရမ့်ကအဲ့ဒီဆွေးနွေးပွဲအပြီးမှာကြေညာခဲ့ပါတယ်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံဦးတို့ပြည်နာနိုင်ငံမှာလာမယ့်ပုတ်ထုနဲ့ကြာတာပရိနေတွေမှာဒုတိယအကြိမ်ထပ်မံတွေ့ဆုံကြမှာဖြစ်ပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအစီအစဉ်နဲ့ပတ်သက်ပြီးတိုးတက်မှုရှိတယ်ဆိုတော့ခိုင်မာတဲ့သက်သေအထောက်အထားတော့မရှိသေးပါဘူး
။အမေရိကန်ကဒီဗင်နီဇွဲလားဂျားဖြတ်သမ္မတအဖြစ်နဲ့တည်မှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုနဲ့အမေရိကန်ဒုသမ္မတမိုက်ပန်ဆိုကိုလံဘီယာနိုင်ငံဘိုကာတာမြို့တော်မှာဒီကနေ့တွေ့ဆုံကြမှာဖြစ်ပါတယ်။ဒါအမေရိကန်နိုင်ငံတွေပါဝင်တဲ့လီမာဂရုပ်စ်အဖွဲ့စည်းဝေးပွဲမှာလည်းလူသားချင်းစာနာစရာပြဿနာတစ်နေ့တခြားပိုကြီးလာတဲ့ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတမိတ်ခွန်းပြောမှာဖြစ်ပါတယ်။နီကိုလတ်စ်မာဒူရိုသမ္မတယာဒူးကနေဆင်သွားရင်းနဲ့လူသားချင်းစာနာတဲ့အနေနဲ့ပေးပို့ထားကြတဲ့အကူအညီတွေဗင်နီဇွဲလားနိုင်ငံနဲ့ရအောင်လို့ဘယ်လိုလုပ်မလဲဆိုတာကိုဒေတာရင်းခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီအကူအညီတွေဟာဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံနယ်စပ်တွေမှာအဆင့်တက်ရှိနေကြပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့မှာအစားအသောက်နဲ့ဆေးဝါးရိက္ခာတွေပြတ်လတ်လူနီးပါးဖြစ်နေပါပြီ။အမေရိကန်ဒုသမ္မတမိုက်ပန်ဆာကိုလံဘီယာသမ္မတအိုင်ဗန်ဒူကေးနဲ့လည်းဆွေးနွေးဖို့ရှိပါတယ်။ဒါအပြင်ပြည်ပရောက်နေကြတဲ့ဗင်နီဇွဲလားပြည်သူတို့ချို့ကိုလည်းတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ Colombia နဲ့ Brazil နိုင်ငံနယ်ဇက်တွေကတဆင့်လူသားချင်းစာနာတဲ့အကူအညီတွေဝင်မလာအောင်လို့Venezuela စစ်တပ်နဲ့သူ့အပေါ်အမှားခံထောက်ခံသူတွေကနယ်ဇက်ဖက်မှာတားဆီးထားကြလို့အခုရုံးပိတ်ရက်အတွင်းမှာအကူအညီလာယူသူတွေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တာကြောင့် Lima Group အဖွဲ့စည်းဝေးနေကြတာပါ။နိုင်ငံတကာကပေးတဲ့အကူအညီတွေကိုပြည်သူတွေမရအောင်လို့အင်အားသုံးတားဆီးနေတာနဲ့ပတ်သက်လို့ Lima Group
အဖွဲ့ဝင်တာဝန်ရှိသူတွေနဲ့ဆွေးနွေးအဖြေချမယ်လို့အမေရိကန်အစိုးရထိပ်တန်းတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။စီးပွားရေးအရာရောတန်တမာရေးအရာပါအဖြစ်အဝါဖိအားပေးသွားမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတင်းတင်းလာနေကစတင်တဲ့ဆွေးနွေးမှုညှိနှိုင်းမှုတွေကနေရှင်းလင်းပြီးအကျိုးရှိတဲ့ရလဒ်တွေထွက်လာလိမ့်မယ်လို့အာဖဂန်တာလီဘန် Adi Piogunaga Piovale, Adi Nechakaro, Afkamashita Nanganya Tapwe, Pianyu Tenyene, American Mahamed Digo, Tekayetwe, Afkam Yego, Balo Upwesi, Luboko to Utiokama, Atompugun. ပြန်လွတ်လာတဲ့တာလီဘန်အဖွဲ့စတင်တည်ထောင်သူတွေထဲမှာတူအပါဝင်လက်ဖြစ်လက်ရှိကာရဏငါကဆွေးနွေးပွဲတွေမှာတာလီဘန်အဖွဲ့ရဲ့နိုင်ငံရေးအရာရှိအဖြစ်တာဝန်ခံထားသူလက်ဖြစ်တဲ့မူလာအဗ်ဒူဂန်ဒီပါရဒါဟာဒိုဟာမြို့ကိုရောက်လာပြီဖြစ်ပါတယ်ပါရဒါအနေနဲ့တင်းနေလာနေမှာပြုလုပ်မယ်ကနေဦးဆွေးနွေးပွဲတွေမှာပါဝင်မှာဖြစ်ကြောင်းရှာဟင်းကပြောကြားပြီးနောက်ပိုင်းဆွေးနွေးပွဲတွေ
ကျွန်တော်တို့ရဲ့အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00ကနေ10:00အထိ၊လိုင်းဒိုမီတာ19ကီလိုဟတ်စ်15လင်းအားတို့ညာ၊လိုင်းဒိုမီတာ25ကီလိုဟတ်စ်32ချက်ခွန်တို့ညာ၊လိုင်းဒိုမီတာ30ကီလိုဟတ်စ်96တုံးတုံးကနေပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်စ်15ခွန်အားတို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။ တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကိုVOAကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မှာတနင်္ဂနွေနေ့ကကျင်းပတဲ့အော်စကာဆုပေးပွဲမှာဂရင်းဘုတ်ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။အမေရိကန်မှာလူပြူလူမဲခွဲခြားခဲ့ခြင်း1960လောက်တုန်းကအာဖရိကန်အမေရိကန်ဆန်နီယာဆရာတယောက်တောင်ပိုင်းမြို့တွေကိုလှည့်လည်ဖျော်ဖြေခြင်းလူပြူရင်မောင်းတဲ့မ Posu Yashi Dabare, a council Minda Dio Sansugaro, Queen Kitapwe Jamjai Kutare, Bohemian Refugees Gama, a Soro Freddie Mercury Pietio Sandu, Rami Malika Yashivare, a council Mendami Dio Sansugaro, The Favorite Yoshin Gama, Bridinga and Benyama Pietio Sandu, Olivia Coleman Nga Yashivare, a council director Sugo Yashi Dugaro, Mexico Nanganga, A and Ku Mute Media Jang Chegan Yaikudu, Alfonso Guerron Chibare, a council director Su Apin, Eric Ganere, Yoshin Dabo Sugole to Yashivare, Tapin, Nanganjava Zagabio, a council Yoshin Sugagole, Roma Zagagare, Yashi Dabare, and in Hollywood Oscar Subeware Ma, Lubio Mena Menemire, Nyazu and Nayaja Lelo, Wake Up and Kangaya Bidden now, Dinimaro. Lunesu a Daiwanga deal Sanule, Suri Yashige Javare, Dinhe Oscar Suya Tuja Zagaro, Pendain Din Setuma Bare, Georgia Duriga, the Lazi Din Sekhara Chibarishin.
Afghanistan nga tu nangangani India go tempo ni de pipa pokoni idananga ye sekanga tsin prama song chein sa bi tempo lai pare tu nangang ye pipa pokon tempo mu totet la on ne Pakistan nangang go a ko bi tempo ni ara go shwa cha nai mo twe ai lo lo song lai da phit pare kompisi tan chein 980 go tin song bi prama ataw ni ne se lut lai de tracker 23 zin idananga chabaha myo go thok kho twa ra go chi bo twe afghan tamara ashraf gani ha Manega, Afghanistan, Nezamu, Zaranchko, Toyo Cabare, Ericompi City Guru, Indian and Mobanyo, Posama Pipare. Pinlet of Mushide, Kondin Baitnang and Chide, Afghanistan and Aha, Nangargane, Kunto Yellow Food, Pakistan and Ane, Tuya Pinlet Seganego, Longwan Niba, Akuniara Pipare, Labime bigger and Nidde, Afghan, Ne, Pakistan, Jama, Tima Muri, Pila, Gare, Pakistan and Angani, the Saint Losanide, Afghan and Aye, Kunto Muri Hale, Yoja, Lagabare.
အသက်မပြည့်သေးတဲ့ကက်သလစ်ဘာသာဝင်တွေအပေါ်လိမ်ပိုင်းဆိုင်ရာပြုကျင့်တဲ့အသင်းတော်အကြီးအကဲဆရာတော်ကြီးတွေကိုပေါ်ရဟမင်းကြီးဖရန်စစ်ကပြင်းပြထန်ထန်အပြစ်တင်ပြောကြားလိုက်ပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအရမပြုကျင့်တာဟာလူအသက်ကိုစည်းရတာနဲ့တူတယ်လို့အဲ့ဒီလိုပြုကျင့်တဲ့ဆရာတော်တွေဟာလည်းစေတမာနရဲ့နောက်လက်တွေဖြစ်တယ်လို့ကက်သလစ်အသင်းတ Oyaminji Francis Cartinigan in Nigari Pugavare, Tabime, Julo Kangayadu, the Chogaro, Kulo Pyo Nero Malok, La Pulo Pyojavare, Julo Muria Portin Jaja Yejubo, Kaima Tijare at Season Rigo, Oyaminji Gam Pyore address Sate Yare, Lule Pionivare, Ateno Adrin, Nebom Yas or Ega Shinire, Sierra Jiri, Lame Mansaya, Adama Pugin at Tetanago Pishimbo, Kavadawanga, Catholic Bishop Sierra Jirine, Ateno Ajige, Nayala Bawine, Atuni Lagango, Vadigan Ma, Figure at Limbaga, Patamazon, Jimbagiraba, Julo Kangaya, Budu the Choya, Chow Chaboya, Jampe Kaya Murigule, Tini Lagama, Nyawi Sigabare, Atamapi, they do Catholic Bada Windway. Go now, ma, gagwebo, ubri, chow, ya, lina, yam, et telebigo, for you have mingi, top yambo, season, shide, lo, fatigan, down, shidri, up your body.
Tangidian and Gama Chimpani, the Tamara Jacobwe, Kana Uyala dea, Leshitamara, Mohammedu, Buhariha, and now down, Vampin, and Nakuma, and Ayani, the Lusuare, Tijalula de Jacobwe, Commission, INEC, Garden, Lanima, Topian, and Jinadea. A kitty pinema, may eat a susbong as a conyak and no Tamara Buhariga and Nayani Jan for Piatavale, Buhari in a chain, a shimpian yare, O soon pinema, Pianbe at Dakan Kuzle, Atiku, Abu Bakade, may eat at the town lawn at Taziani Jan Le Piobare. Not a Yoko Boya La Digale, Majagi, and I went to Matola Bushin in Lusubare, Nigerian and doing a pinna bantu shop in Nene, Pidanzu, Soya, Neneme, Dima, Yoko Boya, Chimbani, we met Chonia, Guru, Chinia.
American Diari Tana, two sons, I am who Robert Mulaya at St. Kanzago, Diari Tanaga, Ludi, Shinja, Matobian Ye, Trump, Soyago, Diaswe, Melu, Outlaw, Democrat, Gans of Yoga, Piojali Bari, Natan Sacha, American, the Mash, Wake Up, Wema, Donald Trump, COE, Dawin, Shiduri, Rashan, Bubang, Jansi, Gajin, Shimachi, a two sons, I am who Mulaya, Southern Dreshimu at St. Kanza, Majagi, a son, Tatobo, Shinji, Ma, Outlaw, Talay, Gombi, Okata, Adam Shifka, Kulu, Piojagi Raba, Southern Dreshi Jadrigo, Miapi, do Pibi, Sonson, DC, Denelo, Republican, Romyagale, Pioni, Javarish.
Direct from Washington, the voice of America, the VOA. Tanilaninya အစိုးရရဲ့မြို့သားပြန်လည်တင်မြှင့်ရေးနဲ့ညီချင်းရေးဗဟုထာနာ
Okay, so I am Muta Pian at Timia in the Ninja Bhutana, NRPC Kuzre Pueha, NCE call a PS Sajago, Lumam Yi to the Kachin Lula Yi Pue, KIO, KIA, Blombin and Lumia Yetau, PSLF, TNL, Bimananga, Mantiane, Tiamiata, Muta Party, MNTJP, MNTEA, Kogan Apue, Shakai Muta Puejo, ULA, EEGA, Kuzre Pueri, Tilanga, Kumimuma, Tusunke Bare. Tigane, Kusum Boy, Jimba Di Jango, KIO got Bury Sugun Shidu, Bumuji Nobuga, Kulu, Pio Bare.
Pinaro, Mamma, Tama, Pama, Dringaro, Putti, Matrego, Pama, Jamatarego. Toru, Bahu, Pomadie, Kuslea, Puero, Ula Nambo, Toru, Tudu, Tuemo, Tua, Usong, Bima, Taraba. The Nobay Mohammed, Nepo, the Along Dog, and Jabare.
NRPC ကကုစလေအဖွဲ့ကိုတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်ကျင်းငင်းချင်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောအတွင်းရေးမှုဦးခင်စောဦးတို့ဦးဆောင်တယောက်ခဲ့ပါတယ်ဆွေးနွေးပွဲအခြေအနေကိုမေးမြန်းဖို့တယောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကုစလေတွေကိုတလီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူးနှစ်ထောင်တစ်ဆယ့် ကစစ်တိုင်းဌာနချုပ်နေမြင်၅ခုမှာစီးလှူရှားတာတွေချက်တန်ခဲ့တဲ့နောက်နှစ်လတာကာလအတွင်းမှာတမ်ရော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတိုက်ပွဲတွေတိတိတတ်တာရောကြခဲ့ကြောင်းလဲတမ်ရော်ကသတင်းထုတ်ပြန်ခဲ့ပါတဲ့လက်ရှိဆွေးနွေးပွဲမှာပါဝင်တဲ့ AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီး AA တပ်ဖွဲ့ကရခိုင်ပြည်နယ်မှာခြေကုပ်ယူမာကိုတပ်မတော်ကလက်မခံကြောင်းလဲဒီလ23ရက်နေ့သတင်းစာရှင်းလင်းပွဲမှာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောဆိုထားပါတယ်ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲဟာဇန်နဝါရီလ27ရက်နေ့က NRPC နဲ့ GIO တို့တရုတ်နိုင်ငံမှာတွဲဆုံပြီးသဘောတူညီချက်အရမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့ဆွေးနွေးတာဖြစ်ပါတယ်။ဒီလိုဆွေးနွေးနေတဲ့အချိန်ထဲမှာပဲတင်းလာနေမနေ့ပိုင်းကတော့ဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့တပ်မတော်ညှိနှိုင်းဆွေးနွေးရေးအဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့နေပြည်တော်တိုင်းစစ်ဌာနချုပ်ပေါင်းလောင်းရိပ်သာမှာတွဲဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးခဲ့တဲ့အချက်တွေကိုတော့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံးဟန်ကအခုလိုပြောပါတယ်
။အတိတ်ကတော့ဘောတော့ကျွန်တော်တို့ပုံမှန်ဆက်သွင်းနိုင်မယ်ရန်တရားဘောတော့ဘယ်လိုလုပ်ကြမလဲအဲ့ဒါကိုကျွန်တော်စပြီးတော့ခေါ်ချင်တဲ့အပိုင်းပေါ့ဒီနားလည်မှုယုံကြည်မှုပြန်လည်ဒီစောင့်နိုင်အောင်ဒေတာဖွံ့ဖြိုးရေးကနေစပြီးတော့ပုံမှန်တွေ့ဆုံနိုင်ဖို့အဲ့ဒါကိုကျွန်တော်တို့ကအတိတ်ကဆွေးနွေးဖြစ်တာပါဒီအရလုံးနိုင်မယ်ဆိုလို့ရှိရင်တော့ဒါပြိပကကိုသက်သေရာကြီးချောနိုင်မယ်အဲကနေတစဉ်ယုံကြည်မှုကိုပြန်ပြီးတော့ဒီဆောက်နိုင်မယ်ဆိုတဲ့အပိုင်းပါပဲ
ဒီဆွေးနွေးပွဲမှာတမရော့ဘက်ကဒီဇင်ဘာ27နဲ့ဇန်နဝါရီ24ရက်နေ့ကထုတ်ပြန်တဲ့ငြိမ်းချမ်းရေးဆိုင်ရာထုတ်ပြန်ချက်ကိုပြန်လည်ရှင်းလင်းသလို SSPP ဘက်ကဒီထုတ်ပြန်ချက်မှာပါဝင်တဲ့နေမြေကိစ္စတွေကိုပြန်လည်ဆွေးနွေးခဲ့ကြောင်းနဲ့ပုံမှန်စက်ခွန်တင့်နဲ့ဖန်ဆီးထားတဲ့ SSPP အဖွဲ့ဝင်တွေလွှမ်းမြောက်ရေးအတွက်ဆွေးနွေးခဲ့ကြောင်းပြောပါတယ် SSPP အဖွဲ့ဟာပြီးခဲ့တဲ့တောက်ကြနေ့ကတော့ NRPC နဲ့နေပြည်တော်မှာဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးညင်ညာရေးကော်မတီအဖွဲ့ဝင်တွေဖြစ်ပါတယ် FPNCC ဟာနိုင်ငံရေးညင်ကြင်ရေးကိစ္စတွေကိုတပွဲချင်းစီမဟုတ်ဘဲကော်မတီနေနဲ့သာဆွေးနွေးဖို့တောင်းဆိုထားပါတယ
်ကိုမိုးစောပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါရစေမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးတင်းမာနေစဉ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်စစ်ရှောင်တွေတိုးပွားလာနေပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မြောက်ဦးမြို့နယ်အတွင်းမှာလည်းစစ်ရှောင်ဥယျာဉ်400ကျော်ထပ်မံတိုးလာနေပြီးစားတောက်နေထိုင်ရေးအခက်တွေ့နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့စခန်းတာဝန်ရှိသူတွေကပြောကြပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
တိုက်ပွဲတွေဖြစ်ပွားခဲ့တဲ့မြောက်ဦးမြို့နယ်တွင်စစ်ရှောင်စခန်းသုံးခုမှာလူဦးရေ400ခန့်တင်းချောင်ရောက်ရှိနေတယ်လို့သူတို့ရဲ့စားတောက်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့စစ်ရှောင်စခန်းကိုတွားရောက်ခဲ့တဲ့ဒီနယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ်
။မနေ့ကတော့ဒီဒုက္ခတွေတွေဖြစ်ဖို့ကျွန်တော်သောက်ရှိပါတယ်။စခန်းတစ်ခုကတော့ကျွန်တော်တို့မြောက်မြို့နယ်မြောက်ပိုင်းဒေဒီကောင်ရွာဟောင်းမှာပေါ့နော်။လူ180ကျော်အဲ့ဒီမှာစခန်းတစ်ခုရှိပါတယ်။ကျွန်တော်တို့စစ်ကိုရင်းနေကဖြစ်တဲ့ရန်အောင်ပြင်းတက်ပွဲတွေကပေါ့နော်ရန်အောင်ပြင်းစစ်ပွဲတွေကနဲ့နေနေနာနာဖြစ်တဲ့ရှင်အိုးကျေးရွာကနေကြောင်းချွေလာတယ်လို့ပြောပါနောက်တစ်ခုကတော့မကြားစင်ပေါ့နော်နှစ်ရက်နဲ့မှဖြစ်ပေါ်တဲ့ဒီမကြားချင်းအုပ်စုရဲ့ကျေးရွာတွေကဖြစ်တဲ့ခူလိုင်ကနေလူရေ60ဦးတင်ညိုကိုကြောင်းချွေလာတာကိုတွေ့ရပါနောက်တစ်ခုကမကြာစေကျေးရွာအုပ်စုဝင်ဖြစ်တဲ့ဒီနဘူခံကျေးရွာကလည်းပဲအောက်တာကန်ဆိုတဲ့ကျေးရွာကိုလူပေါင်း189ဦးတင်းချောင်လာတာကိုတွေ့ရပါအကောင်လုံးပေါင်းလိုက်ရင်တော့400ကျော်ရှိတော့ပါဘူးလောက်မျိုးနေမှာရှိချောင်တွေရဲ့စားရည်တောက်ရည်ကိုတော့လောလောဆယ်မင်းခွန်နေတဲ့ကျေးရွာသူကျေးရွာသားတွေကတော့တာဝန်ယူဖြစ်ရှင်းတဲ့အကောင်ကြီးကတော့အများကြီးလိုအပ်နေပါပဲလေသူတို့မှာဒီတောက်ကုန်းရေမလုံလောက်တာတော့ရှိပါတယ်အိမ်သာမရှိပါဘူးအဲ့ဒီအခက်အခဲတွေရှိနေပါတယ
်ဖေဖော်ဝါရီ19ရက်ကနေ22ရက်နေ့ထိဖြစ်ပွားနေတဲ့မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်မြောက်မြို့နယ်စင်ဦးရွာ၊ခူလိုင်ရွာ၊နေဘူးခံရွာသား400ကျော်ဟာစေတီတောင်အောက်သားကန်တိန်ညိုဆစ်ဆောင်စခန်းတွေမှာတိန့်ချောင်လာနေရတာပါဒေသတွင်းတိုက်ပွဲတွေကြောင့်မြောက်မြို့နယ်နေဘူးခံရွာသား190ကျော်ဟာအောက်သားကန်ကျေးရွာဆစ်ဆောင်စခန်းကိုတိန့်ချောင်လာရတယ်လို့ဆစ်ဆောင်ကူညီပေးရေးဖွဲ့ဝင်ဦးဖိုးတောင်ကပြောပါတယ
်လူဦးရေ190ဆင်းနေကောပါဒေသစင်နယ်ဆိုတော့ရောက်တာပါနေဘူးခံကျေးရွာကရောက်လာတာပါတိုက်ပွဲတွေကရွာအနီးနားမှာဖြစ်ပါတယ်ဒီနေ့အစောပိုင်းတော့ဆိုတော့လမ်းမကြီးကတလုံးတလုံးပဲကြားရတယ်လမ်းမကြီးအကောင်တော့မကြားရဘူးလက်ကစီရဲ့စစ်တောင်းကိုကြားတယ်
ลาดูยาวเปลี่ยนเจียวอุสุด้วยพี่ปัวเสร็จใส่ปัวดีจังสิริจังเจียวไปกูเต็งช่างลาเร่สิวเจียวตาเสียงเรนี่เนี่ยนี่ทางยิ้มมาแค่ด้วยนี่เรื่องเสียงยาวตาตาวันสีดูดูพี่เต๋ออุเต็งชีมองอ่ะเปลี่ยวว่าเร่เสียงคนนี้เสียงชีวะจันโร่เสียงยูเดียวกันเจียวอุสุเสียงเจียวกันเซนดีลาเร่ว่าอาชุกินว่าโร่คุณยี่เบี้ยอะไรเร่กูว่าโร่จันโร่
ไทยก็ต้องมีเจตีเดียวทำไมอยู่ที่มันเนี่ยตัวลูกุรีเนี่ยจันโรเนก้าคนนี้ที่อยากจะเจตีนี่ไปทุกคนเอ๊ะดีสิมาที่เชียงตัวมาเป็นเจนี่ตัวมาเป็นเจมิโลเจ้ากูจะไปที่วัยสักวันนี้ดวงอ่ะยังเป็นเจียวด้วยยามาเสด็จในอีรูไต่ไปพิพากษาไปยังเป็นจันนิงกันตาสีเจียวตางาอุปยาสุนทรเขมิโรแล้วเสด็จยังนี่มาโรมีชูทาร์ลองตงลองตุ้ยสีเขตเหรอจันนิงกันเจียวอุชุยมุกับเปียวว่าเร แต่พอยันเลชสุรายที่พี่มาพิจารณาดีไหมที่ร่างกายชั่วกันหรอพี่มาตั้มรู้กับพันธุ์ที่ตัวแค่เดียวพี่มีตัวเด็ดชั่วกับพิจารณาดีไหมเลยตั้มรู้ตรีมาพิจารณาอีพอดีเนี่ยตั้มรู้กันเนี่ยสับเพี้ยตามพี่ลูกแค่บุลูยิ่งสุดท้าวเลยที่กันนี่มารู้พี่มาเสด็จในอีพอดีว่าจะมาจะเสียอยู่เป็นมาพิจารณาจานี้ยังก็เหลือตั้งพอยันเต็มเลยว่าเลย นักท่องเที่ยวคนนี้หนุ่มบาลากุ้งงานเลยนักท่องเที่ยวกู้ไปไว้ละที่จะขายพินัยงานอยู่เนี่ยชิมินเนี่ยเป็นว่ามีอยู่เนี่ยด้วยตั้มรู้เนี่ยจะขายแล้วในการอีดูไต้หวันด้วยยอดรักคนละทองจ้าสิบปีเต็มช่องเลยยาวเลยสิช่องยอดรักอยู่ที่ร้านกุญยี่ปุยพอดีกับกุญยี่ปีช่องเลยยาวีอสุยาป่าวเองนั่งงานกับกุญยี่ไม่ยาชีบุลูปีนี้ทุกตัวกุศลเลยอุทุนตาสิงห์กับเปียววันเลย ไต้หวันพิพากษาเองด้วยที่ร่างกายยาดารีตีส่งที่ขัดแย้งยาชีมุ่งด้วยภาษีขยะมุ่งด้วยลำบากพิคข้อสังขยะมุ่งสาระลูกหุ่ยชูบามุ่งพิเศษนี่แหละพิพากษาเข้าไปเลยครับเนี่ยนั่นก็ยังจบจากเรื่องนี้
ตอนนี้นายดังเดตามาสิวายลงงานวิลล์การนี้เรจีจีเอสคอมมิวนิโกลูกบ้านคนเดียวชาบินนี้เรสุบีติดตั้งกันที่ชั่วกันนาดีปาร์ตี้พะฮูโกตันจากเรื่องเจ้าเอริกิสากุอักรีไลซามูไตเชย์คอมเชงก์สงสารสิเซนิวาเลเอนาดีปาร์ตี้เบกาโรอักรีคอมเชย์ลูกสาวมุยาลากุสังจีบิโรมาปาร์ตี้เรื่องเยี่ยมมุกุสังยันไหนไม่รู้เปลี่ยนกันอย่างปกุกับเปลี่ยนไปเลยดีจังฟิวิมมาวันเดือนเดียวกุโซเทยังคงงานนี้เตรียมไปปูทาวาเลเช่น
GGS公司ก็สิว่าลูกบ้านคนนี้ชอบไปเกี่ยวกับสื่อสังคมเนี่ยแต่ยังขันทายาเอ้แต่ในรายการวันนี้จะกูเลสีมาอักรีไลซามูได้เพียงคอมเมชั่นอ่ะส่งงานสื่อสังคมนี้มีมีด้าที่มุกเรศีพ่อเจ้าอันนี้นี่เนี่ยการรอตัวนี้เนี่ยอักรีคอมเมชั่นสื่อจะบอกมุดีบีเยี่ยมบุกสังเวยในเรื่องเมลูปาร์ตี้บ่โหยเปลี่ยนกันยาต่อตามยูนิออฟยูเอโกเปลี่ยนว่าเลยจันทร์ลูกาสื่อสังคมก็กูรออีกคนหนึ่งจีนี่มาเลยกันเนี่ยเนาะที่อักรีก็สื่อสังคมจันทร
ဲ့တရင်ပြေးတယ်နော်ပါတီတာဝန်ရဆိုင်နေအပြင်းထန်ဆုံးမှာကျွန်တော်ကပါတီဝင်ဖြစ်တာထုတ်ရုံပါပဲကျွန်တော်ဒီတဲ့ပို့ပြီးပါတီစီကံရရေးယူလို့မရပါဘူးအဲ့တော့ကျွန်တော်ပို့ပြီးတော့ထဲထဲဝင်စစ်စီဝင်ရှိတဲ့ဌာနကြီးရဲ့လုံဆောင်မှုကိုကျွန်တော်တို့တောင်းကြည့်နေပါတယ
် GGS ကုမ္ပဏီကတနင်္လာရနေ့တိုင်းတဝယ်မြို့နယ်အတွင်းမှာလျှက်စစ်တာဖြန့်ဖြူးရေးလုပ်ငန်းတရ6 5လေးလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္လာရနေ့တိုင်းအစိုးရခွင့်ပြုချက်နဲ့ဆောင်ရွက်နေရဖြစ်ပါတယ် GGS ကုမ္ပဏီကလျှက်စစ်တာဖြန့်ဖြူးဖို့တင်တာချုပ်ဆိုတာကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးသမ္မတကိုတင်ပြသွားမယ်လို့လျှက်စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်။ပြီးတော့2019ဇန်နဝါရီလတုန်းကတဝဲလီငွင်းချုပ်ရှင်းရပါတိုင်းဆိုရကကြက်သိန်း4000သုံးဆွဲခဲ့ရတဲ့ပတ်သက်ပြီးအသုံးစရိတ်အတိအကျတင်ပြပေးဖို့တိုင်းလွှတ်တော်ဒူဥက္ကဋ္ဌကပြောခဲ့ပါတယ်။ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအရေးယူပေးဖို့တဝဲခရိုင်ဒေသခံ40ကျော်ကလက်မှတ်ရေးထိုးထားတဲ့တိုင်ကြားစာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကဇန်နဝါရီ24ရက်မှာလက်ခံရရှိခဲ့ပါတယ်။အဲဒီနောက်ပိုင်းအခုလိုစုံစမ်းစစ်ဆေးမှုတွေရှိလာတာဖြစ်ပြီးအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စစ်ဆေးနေရဲ့အခြေအနေသေးစိတ်ကိုတော့မသိရှိရသေးဘူးလို့တဝဲမျိုးကဦးတန်းဝင်းကပြောပါတယ်။
တော်ဒီကမှာတော့ဟိုကကြားနေရတာပေါ့သူတို့စစ်စစ်ရဲ့ဗညာပြင်တော့သူတို့လုပ်ငန်းရှင်တွေပါစစ်စစ်ရဲ့ပြီးတော့ကြားရတာကြားရတာတော့ဟိုလုပ်ငန်းရှင်တွေဝင်စစ်စစ်ရဲ့ဒီစားနဲ့ပတ်သက်ပြီးတော့လုပ်ငန်းရှင်တွေစစ်စစ်ရဲ့တခြားဟိုဒေနာဒီစားနဲ့ပတ်သက်ပြီးတော့ပေါ့လုပ်ငန်းရှင်စစ်စစ်ရဲ့ပေါ့သူစစ်စစ်ရဲ့ဗညာကိုတော့မသိရဘူးဗျာ
အာဂဒီလိုက်ဆောင်မှုတိုက်ဖြတ်ရေးကော်မရှင်မှာဒီကိစ္စကိုစုံစမ်းစစ်ဆေးနေရဆိုပေမဲ့လည်းအသေးစိတ်အဖြစ်ကိုတော့လက်တလုံးပြောလို့မရသေးကြောင်းကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးဟန်ညွန်းကပြောပါတယ
်။အေးအဲ့လိုကျွန်တော်ဘာမှမှတ်ချက်မပေးပြရဘူးနော်။တောင်ကြီးတို့ကနော်ကျွန်တော်တို့ဟိုကဖြစ်တယ်။ဒီဝတ်တဲ့ခါကျွန်တော်တို့ပြောပါမယ်နော်။ဒါလေးဆိုတော့မှတ်ပေးဖို့
ခက်ခဲရှိပါတယ်နော်အဲ့လိုက်တော့မှာနော
်တနင်္လာတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်နဲ့ဆွေမျိုးနီးစပ်တော်သူတွေပါဝင်နေရလို့ဆွဆွဲခံထားရတဲ့ GGS ကုမ္ပဏီကအခေါ်ရှောင်နေရရှိတယ်လို့တဘာဝတောင်းဝေဖို့အတွက်နိုင်ငံတော်ပေးရမယ့်ကျွေးကြံကြက်သိမ်းပေါင်း8000ခန့်ကျန်ရှိနေပြီးတောင်းဝေကူပပင်တပန်းကိုတနင်္လာတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ရရှိခဲ့တာလို့လျှက်စွပ်စွန့်ရင်ဝန်ကြီးဌာနဒူးဝန်ကြီးကပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်
တနင်္လာနေ့တိုင်းဒေသတွင်းအဂရိလိုက်စားမှုတိုက်ဖျက်ရေးစုံစမ်းစစ်ဆေးနေတဲ့အခြေအနေတွေကိုကိုဇော်ထက်စုံစမ်းတင်ပြသွားတာပါအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာဘာတွေဆွေးနွေးကြမလဲဆိုတာပြောပြပေးပါဦးမယ်ရှင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီကူးပြောင်းကာလမှာခိုင်မာအကောင့်နဲ့ institution ဆိုရင်တက်မတော်တစ်ခုတည်းသာရှိတယ်လို့စစ်ဖက်သတင်းစာရှင်းလင်းပွဲမှာစစ်ဖက်တာဝန်ရှိသူတဦးကပြောခဲ့ပါတယ်ဒါကြောင့်လဲတည်ငြိမ်တဲ့အကူပြောင်းဖြစ်ဖို့ဆိုရင်စစ်တပ်ရဲ့ပါဝင်မှုရှိမှရမယ်လို့ဆိုနေပါတယ်ဒါပေမဲ့လည်းဒီမိုကရေစီရဲ့အသက်လွတ်တော်အတွင်ရွေးကောက်ခံမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်တွေပါဝင်နေတဲ့အပေါ်မှာမကျေလည်မှုတွေပြင်ဆင်မှုတွေရှိပါတယ်ပြင်ဆင်လိုမှုတွေရှိပါတယ်ဒါကြောင့်အခုအင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာအခုပြောင်းကာလစစ်ဖက်အခမ်းအနားကိုတုံ့တက်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပေးပို့ထားလို့ရတယ်ဆိုရင် VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုက်အစည်းအဝေးထုတ်လွှင့်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံနဲ့ဖြစ်စီကိုမျိုးကကိုအမြင်ကိုချုပ်တင်ပေးပို့ထားခြင်းရလဲရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီး email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းစာတပုတ်ကိုအလှည့်ပေးပါဦးမယ်ရှင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်နဲ့အမေရိကန်ပြည်ထောင်စုရဲ့နဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်လို့တဲ့ဆန္ဒရှိတယ်ဆိုရင်အဲ့ဒီလိုလှုပ်ဖူးတဲ့နိုင်ငံကိုသူရောက်သွားတော့မှာပါအမေရိကန်ရဲ့ရန်သူကနေမိတ်ဆွေအဖြစ်ပြောင်းလဲလိုက်နိုင်တဲ့နိုင်ငံတွေထဲမှာဗီယက်နမ်ဟာအကောင်းဆုံးနမူနာဖြစ်တဲ့အကြောင်း VOA သတင်းတောက်ဘယ်ဂလူသတင်းပေးပို့ထားတာကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
။အမေရိကန်လုတ်ပြီး52ဘုံကျိတ်လေရင်ပြက်ကနေကွန်မြူနီကောင်းဆောင်ဟိုချီမင်းရဲ့ဂူပိတ်မန်နဲ့အမေရိကန်စန့်ကျင်ရေးဆောင်ပုတ်အဟောင်းတွေရောင်းချတဲ့လက်ဆောင်ပစ္စည်းဆိုင်အထိအမေရိကန်နဲ့ပတ်သက်လို့ဗီယက်နမ်တို့အတွက်နာကျင်စရာအကြောင်းအရာတွေခဏမျိုးမှာအများအပြားရှိနေတာပါ။ဒီရေကန်ဟာအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းရဲ့လေရင်1969ခုနှစ်မှာဖြစ်ချခံရတဲ့ရေကန်ဖြစ်ပါလေအမတ်တရနေရာလေးကတော့မှကိန်းကိုရေကန်လေးကနေဆွဲထုတ်ခဲ့တဲ့နေရာပါဒါပေမဲ့အဲ့ဒီအကြောင်းအရာတွေဟာအတိတ်မှာကြံခဲ့ပြီးဖြစ်ကြောင်းရေနံလူငယ်တွေကသူတို့ရဲ့အမြင်အသီးသီးကိုပြောပြကြပါတယ
် Just the past and we don't
အဲ့ဒါတွေကအတိတ်မှာကြံခဲ့ပြီးဖြစ်တာကြောင့်ကျွန်တော်တို့ကအဲ့ဒါကိုမစဉ်းစားတော့ပါဘူ
းတကယ်တည်းလည်းမသိဘူး
အမေရိကန်အကြောင်းကျွန်တော်ကြားရတဲ့အခါဖွံ့ဖြိုးမှုနဲ့ခင်မီတိုးတက်တာကိုပဲမြင်အောင်ပါတယ
် We are the like you because
ကျွန်တော်ကပိုသဘောကျပါတယ်ဘာဖြစ်လို့လဲဆိုတော့ခင်ဗျားတို့ကသဘောကောင်းတယ်စိတ်ကောင်းရှိတယ်ပြောတတ်တယ်လေ
ပြည်နယ်က1995ခုနှစ်မှာအမေရိကန်နဲ့ဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်ခဲ့တာပါဒီဥပ္ပဆိုရင်ကြတဲ့ကိစ္စအပါအဝင်နိုင်ငံခြားအကျိုးတူကိစ္စတွေအများပြားရှိနေကြောင်းဗီယက်နမ်ဆိုင်ရာအမေရိကန်သမဟောင်းဒေးဗစ်ရှီယာကပြောပါတယ
် We want a close relationship with the United States
သူတို့ကကျွန်တော်တို့နဲ့နီးကပ်တဲ့ဆက်ဆံရေးလိုချင်နေတာကဒေသတွင်းမှာစိတ်ဝင်စားမှုပိုရှိလာအောင်လို့ပါအဲ့ဒီနီးကအိန္ဒိယတရုတ်နိုင်ငံနဲ့ဒေသတွင်းသံတမန်ရေးကိစ္စတွေမှာတရုတ်နဲ့ရှင်ပြီးတော့ရှက်တည်နိုင်မှာဖြစ်ပါတယ
်စီးရီးယားထိတွေ့မှုဟာလည်းပိုပြီးတိုးမြင့်လာနေတာပါဗီယက်နမ်စစ်ပွဲနောက်ပိုင်းပထမဆုံးအကြိမ်ဖြစ်မနစ်ကအမေရိကန်စစ်လေယာဉ်တွေပို့ခဲ့ပါတယ်ပြန်နိုင်ငံသားအများစုကတော့သမ္မတဒေါ်နယ်ထရမ့်ကိုသဘောကျကြပါလေ
။သူကတိတ်တော်တဲ့သမ္မတတရားလို့ကျွန်မထင်ပါတယ်။အရန်ကောင်းပါတယ်
။သူကမက်ဒေါ်နယ်ဒု KFC လို့ fast food တွေစားတာကိုကျွန်မသဘောကျပါတယ
်။တချင်းကရန်သူဖြစ်ခဲ့သူတွေကအမေရိကန်ကိုချစ်ခင်သဘောကျကြောင်းပြောလာကြတဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအနေနဲ့ရောအဲ့ဒီလိုလုပ်နိုင်မလားဆိုတဲ့မေးခွန်းထုတ်เสียဖြစ်လာပါတယ်။ဟနွိုင်းမြို့ကတချို့ကတော့ဖြစ်နိုင်ခြေရှိတယ်လို့ယူဆကြပါတယ်။စစ်ပွဲတွေကိုအတိတ်မှာပဲထားလိုက်ပြီးလက်ရှိနဲ့အနာဂတ်ကိုပဲအာရုံစိုက်နေတာပါသူပြင်းနံကိုလာတဲ့အခါအဲ့ဒါကိုမြင်ကြည့်မယ်ဆိုရင်တော့ကောင်းမှာပါဘာလို့လဲဆိုတော့လူတိုင်းကကဘာကြီးညဉ့်ညံ့တာကိုပဲလူကျင်ကြတာပါလို့ပြောသွားတာပါမေကွန်းထုတ်ရမှာကကင်ဂျုံအွန်းအနေနဲ့အဲ့ဒီနာကြောင်တိုင်းလိုက်လို့နိုင်ပါမလားဆိုတာပဲဖြစ်ပါတယ်ခင်ဗျာ
ကိုဇဝင်းဟာကြောပြခဲ့တာပါရှင် VOA American တန်ရဲ့တနင်္လာနေ့ညပဲဆက်ပြီးထုတ်လွှင့်ပေးနေမယ့်အစီအစဉ်တွေကိုတော့ line to meter 1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းဖန်ယူနိုင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေအကျန်လည်းထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ25ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1509လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားပေးမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးကဏ္ဍ Blogger တွေပြောသမျှသူယုံကြည်ရနဲ့တက်တန့်ရောင်သတင်းလွှာတွေကိုနှာစင်ကြရမှာပါရှင်ဒီအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်လူပေါင်း300ချီထွက်ပြေးခဲ့ရပြီးအခုနောက်ပိုင်းမှာလည်းတိုက်ပွဲတွေရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိုင်းမှာနှစ်နာနေရပါတယ်ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေကြောင့်ကုံစည်းတည်ဆောင်ရေးအခက်အခဲကုံသည်တွေကြားယုံကြည်မှုလျော့လာနေတဲ့အခြေအနေအပြင်ဘင်္ဂလားဒေ့ရှ်ဘက်ကလည်းမြန်မာကုန်တွေတွေကူးလူးသွားလာခွင့်မရပဲဖြစ်နေတာပါမြန်မာဘက်ကပို့ကုန်အများစုနဲ့အသာစီးရနေတဲ့မောင်ဒေါ်နေဆက်ကုန်တွေရဲ့အခြေအနေတွေကိုမောင်ဒေါ်နေဆက်ကုန်တွေကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့ဆက်သွယ်မေးမြန်းပြီးဒီတပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကြီးထိုက်ကစူးစီးတင်ပြထားပါလိမ့်ရှင
်ရခိုင်ပြည်နယ်မောင်ဒေါ်နေဆက်ကုန်တွေရင်းမှာကမြန်မာဘက်ကပို့ကုန်90ရာခိုင်နှုန်းရှိပြီးဘင်္ဂလားဒေ့ရှ်ဘက်ကသွင်းကုန်100ရာခိုင်နှုန်းလောက်ပဲရှိတာပါ။ဒါပေမဲ့အခုတော့နယ်မြေမတည်ငြိမ်တဲ့အခြေအနေကြောင့်ကုန်စည်သေးယူပို့ဆောင်ရေးအခက်အခဲဖြစ်ပြီးဒီကမှတော့ပို့ကုန်ကျဆင်းပါတယ်။မြန်မာဘက်က65ဒေတာရင်းထွက်တဲ့ဝါတို့ကိုအဓိကတင်ပို့တာပါ။ရန်ကုန်ကတက်ဆင်လာတဲ့ရေခဲရိုက်ငါးကဒေတာရင်းမတည်ငြိမ်တာကြောင့်သေးယူပို့ဆောင်ရေးခက်ခဲနေပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်ဈေးကွက်ကိုမြန်မာဘက်ကပဲတင်ပို့နိုင်တဲ့ဈေးကွက်ရှိပေမဲ့လည်းဈေးကွက်မရေမရာဖြစ်ရတဲ့အခြေအနေကိုမောင်နှမ်းနယ်ဆက်ကုန်သေးကြီးများအသင်းဥက္ကဋ္ဌဦးအောင်မြင့်သိန်းကအခုလိုပြောပါတယ
်ဈေးနှုန်းမချိနိုင်တာတရှက်ကျွန်တော်ဒီသားမရှိတဲ့ကုန်တွေတွေပေါ့ဗျာဒီကကုန်တွေတွေကဟိုအတိုင်းတန်လောက်ပဲ50တိုင်းတန်လောက်ပဲသူကတမိုင်းရနဲ့လုပ်ကြတဲ့အခါကျရင်အဲ့ဒီပေးလို့ဒီမှာဝေအောင်လုပ်ပြီးတော့ကျွန်တော်တို့လောင်ထားတာတို့နောက်ပြီးတော့အနည်းနဲ့ကျွန်တော်တို့ဈေးကိုထုတ်ဖို့ချိုးကြတာတို့ဒီဘက်ကုန်တွေကအဲ့လိုမျိုးတွေဟိုတင်ရှိဘူးပေါ့နော
်နှစ်ဖက်နယ်စပ်ကုန်သွယ်ရေးရဲ့အဓိကအခက်အခဲတစ်ခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာကုန်တွေတွေပြည်ဝင်ခွင့်မရတာဖြစ်ပါတယ်ပြည်ဝင်ခွင့်မရတဲ့အတွက်နေစာကုံသွေးရေးအပေါ်မှာဘလို့ထိခိုက်ရပါတလဲဆိုတာကိုတော့
နောက်တစ်ချက်ကအစိုးဆုံးကကျွန်တော်တို့ဒီဆက်ကလူတွေကအဲ့ဒီဆက်ကိုလူတော်လို့မရဘူးလာလို့မရဘူးဆိုတော့အဲ့ဒါကျွန်တော်တို့ဒီတထောင်နဲ့တစင်နဲ့ခွန်ဖြစ်နေနောက်ပိုင်းမှာဘောရထိခိုက်ကျွန်တော်လုံးမရတယ်ဖြစ်အောင်ကျွန်တော်တို့တစ်ဖက်ဆောင်နေလေဒီလိုဘက်ကပဲလာလာလူကိုကုသကိုတော့ကျွန်တော်အနေနဲ့ဒီစီမိုးသွားလို့လာလို့ရအောင်ကျွန်တော်ရခိုင်ပြည်ဝန်ကြီးဧည့်သွားဖို့တကြရဲ့အစိုးရကတော့ခွင့်ပြုပါတယ်။ကိုယ်ကလည်းမခံပါဘူး။ဒီကကလည်းမခံပါဘူး။ဒီကကတော့ပေါ်ဖို့။ဒီကကဒီကပေါ်ဖို့လူရှိတယ်။ရခင်ကဥမာတရားမှာ50တော့လေ60တော့လေ။အခုအဲ့လိုမဟုတ်တတ်အောင်တော့မှပဲလူတွေအရာ30ပဲပို့ဖို့။နောက်ပြည့်နောက်30စားပြခြင်း။စနေပြည့်တခုနဲ့အနမန်ကိုယ်ကတော့လည်းခက်ခဲမဖြစ်စေတဲ့စနေပြည့်တခုနဲ့လူတွေရဲ့အမြင်အရာအဲ့ဒီလိုကျွန်တော်ဒီကကတော့ခွင့်ပြုဖို့တော့ကျွန်တော်စနေချက်တယ်တော့ကျွန်တော်အတိုက်တာနဲ့တော့အစည်းအဝေးတွေတော့လုံးထတာရှိပါတယ်။အဲ့ဒီကလက်ခံဖို့အတွက်လေကျွန်တော်တို့ဒီကလာဒီကောက်ဆိုင်ဝင်စစ်တမရှိပါတယ်။ကျွန်တော်စာနဲ့နှခါတင်ပြပါပြီ။လူချင်းနဲ့တခါတွေ့ဆုံပြီးတော့အဲ့လိုတော့ပြောဆိုထားတာရှိပါတယ်။ဒါပေမဲ့ဒီကလာဒီကောက်ဆိုင်ဝင်ရုံးကလေးနဲ့ဒုဏ္ဏဆိုင်ဝန်ကြီးဌာနကိုတင်ထားတယ်လို့ပြောပါတယ်။ဆိုတော့ဘုကလူကုတဲ့လို့မရသေးပါဘူး။ အဲ့ဒီကဆိုရင်ကိုပြည်စုကိုကိုယ်တိုင်ဝင်လို့ရတယ်။မြင်းမြင်းလေးဝင်လို့ရတယ်။သူကမှလည်းကိုယ်ကိုယ်တိုင်မြင်းမြင်းဝင်လို့ရတယ်။ဆောက်ကူကတော့မမြင်သေးနဲ့ပူရတယ်။အဲနောက်အတိုင်းသာအရှင်အတွေးအရင်သေးသာသာတစ်ဖက်နဲ့တစ်ဖက်နဲ့စကားများတော့ကျွန်တော်ထင်တယ်။ဒီတုံးသေးရာခိုင်နှုန်းနဲ့ပြောမယ်ဆိုရင်တော့တုံးသေးရာခိုင်နှုန်းအထက်မှာကိုဟိုနိုင်တယ်မြင်တယ်ပေါ့နော်။
ဒါပြင်ဒေတာရင်ပြိပခပြီးနောက်ပိုင်းကုံတွေတွေချာယုံကြည်မှုလျော့လာပြီးအကျွေးယူလို့အကျွေးပေးလို့မရတဲ့အခြေအနေဖြစ်နောက်ကူတန်းရောင်းဝယ်ရင်နှိကွေသွားစေတယ်လို့လဲဥအောင်မြင့်သိန်းကထောက်ပြပါတယ
်။တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတော့နည်းနည်းလေးဒေတာပြမှာနေတာပေါ့နော်။အဲနေတယ်နေတော့ရစရာကူတန်းကအကျွေးပေးတာကစပေါ့။လူလူရှင်းတော့ကုံတွေကြီးတော့ဆက်တမှုရှိတယ်ကျောကြရစီကြရအခုဒီမှာခြေနေရတဲ့လူတွေနဲ့ဒီမှာရှိတဲ့လူတွေကတော်လာဆိုလာတော့ရှိပါတယ်အဲဒီ SD ရာဆက်ဆံကြတယ်ဒါပေမဲ့အကျွေးပေးသေးနေရမှာဒီရှင်ကငါးစီလခံလို့ဖြည့်ဖြည့်ပေးတယ်ဆိုလို့ရှိရင်အခုအဲ့လောက်ကြီးမပြီးပါဆရာခံလို့ပဲအကျွေးပေးတာလည်းအဲ့လောက်ပဲရှိတယ်လုံးဝမပြီးဘူး cash down cash to man နဲ့အဲ့ဒီဒီဘက်မှာလည်းဆက်ဆံကြတာရှိပါတယ်ဒါကြောင့်ဒီကအကျိုးနဲ့မရတဲ့အခါမှာငွေရထင်းရတဲ့အတွက်အဲ့ဒီတရားဝင်ကုန်တွေလုံးလမ်းကြောင်းကနေပြေးပြေးပြီးတော့တရားဝင်ကုန်တွေမှုလမ်းကြောင်းတွေကျောက်တော့တာရှိတယ်
။ဒေတာရင်းကနေလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့အခြေအနေကြောင့်လုံသားရှာပါမှုနဲ့ကြုံတွေ့နေရသလိုအလောက်ကန်ရှာပါမှုလည်းဖြစ်နေပါတယ်။
အလုံးသမားရှာပါမှုကတော့ဖြစ်ပါလူမျိုးတော့အလုံးသမားရှာပါမှုတော့ရှိပါတယ်မနေ့ကဆိုရင်တော့ပုံပြီးတော့ချင်းချင်းရှာရှာပေါ့နော်အဲမနေ့ကဒီဘက်မှာပြည်စာရေးလုပ်ငန်းတွေလည်းတော်တော်များများမြောက်ပိုင်းမှာလုပ်ကြတယ်လုပ်ကြတဲ့အခါမှာအလုံးသမားကြီးတော်တွေအတွက်ကျွန်တော်တို့ရခိုင်လုံးကဟို2000ကျော်ဖြစ်ပြီးဖြစ်ခင်တုန်းကအလုံးသမားတယောက်ကိုယောက်ျားခံခံမာမာနဲ့လူချင်းတယောက်တရားလုံးနိုင်စေဆိုလို့ရှိရင် daily cost တစ်နေ့သူရဲ့လောကကအချိန်နဲ့လုံးမယ်ဆိုလို့ရှိရင်သူက6000လောက်ရှိပါတယ်6000ကြီးအများဆုံးပဲအမြင့်တမင်းဆိုရင်6000လောက်ရှိပါတယ်ဆိုတော့ဒီ2000ကျွန်တော်ပိုင်းမနေ့ကအကုန်လုံးအလုပ်ကမတွေလူကြက်တွေကို1000ကနေ1000ကျတော့ပါတယ်အမြင့်တမင်းကလည်း6000 1000အဲ့လောက်ကိုဖြစ်တော့ပါတယ်မနေ့ကဆိုဒီနေ့ကတော့ဒီဘက်မှာနေနေဒီစားရလုံးကနေမနေ့ကလောက်တော့မရှိတဲ့အတွက်ဟိုအလုံးလေးချာနေကလို့ဟိုအလုကမလေးချာနေလေးပြန်ပြီးတော့ကျောက်ဒီနေ့ဒီနေ့ကမောင်တော့ပါဆိုရင်အလုကမလူချင်းတရားကိုတတော်အမျိုးသမီးတရားကိုချစ်တာပုံစံတော့ဘယ်မှာဆိုလို့ချင်းရင်အလုကမလူချင်းယောက်ျားတရားကိုချစ်တော့အမျိုးသမီးက၆တာမောင်တော့ကဲတောင်းတာလာတော့ပူကြည့်တော့ပါစေနေအလုနေဒီမှာလူရနေစေပူကြည့်တော့မောင်တော့ဘယ်မှာလားခဏအလုလေးချတ်ကလို့အလုကလေးချာနေတဲ့အတွက်ဒီလိုမှာတော့အခုနာရှိတုံးနဲ့တတော့အဲ့လိုမရှိပါဘူးတင်းတာ
တရားဝင်ကုံသွဲမှုနှိကွေးသွားတဲ့အခြေအနေလောက်ရကံရမလွယ်တဲ့အခြေအနေတွေကြောင့်မူရင်စီဝါလိုတရားမဝင်ကုံသွဲမှုဘက်ကလမ်းကြောင်းပြောင်းသွားတဲ့အခြေအနေမျိုးတွေလည်းရှိနေပါတယ်။လက်တလောအခြေအနေမှာနေမြေတွင်တိုက်ပွဲတွေရှိနေတာကြောင့်ကုံစီစီးဆင်းမှုအဆင်မပြေပဲကုံသွဲရေးကလည်းကြော့ကြနေပါတယ်ရှင်။
မတ်တင်ဂီတာစီစဉ်တင်ဆက်ပေးနေတဲ့စီပါရေးခန္ဓာကိုအင်္ဂါနေ့မနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါတော့မယ်။စမတ်ဖုန်းဈေးကွက်မှာနံပါတ်1နေရာယူထားတဲ့ Samsung ကုမ္ပဏီက Galaxy Fold ဆိုတဲ့စာအုပ်လိုအဖွင့်ပိတ်လုပ်သုံးနိုင်မဲ့ဖုန်းကိုဈေးကွက်တင်တော့မယ်လို့ကြေညာခဲ့ပါတယ်။စမတ်ဖုန်းလောကမှာပထမဆုံးရောင်းမဲ့ခောက်ဖုန်းရဲ့ဈေးကတစ်လုံးကိုဒေါ်လာ2000နီးပါးနဲ့ရောင်းမှဖြစ်လို့အင်းနေတဲ့ဖုန်းစည်းခွက်ကိုဘလောက်လှုပ်လှုပ်ရှားရှားဖြစ်သွားအောင်လုပ်နိုင်မှာပါလဲမဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာသုံးသပ်တင်ပြထားပါတယ်ရှင
်စမတ်ဖုန်းလောကရဲ့ရာစုသစ်စာမျက်နှာကိုဖွင့်လိုက်ပြီလို့ Samsung Company ကကြေညာပြီးတော့ခောက်လို့ရတဲ့စမတ်လက်ကင်ဖုန်းကိုမိတ်ဆက်လိုက်ပါတယ
် When it's folded It has a 4.6 inch display. It's compact and perfectly portable. But when the device opens up, your world does too.
ပုံမှန်စမတ်ဖုန်းအတိုင်းဆိုရင်တော့ display screen မျက်နှာပြင်က 4.6 လက်မအရွယ်ရှိပြီးတော့စာအုပ်ဖွင့်လိုက်သလိုခောက်ထားတဲ့ဖုန်းကိုဖွင့်လိုက်ရင်တော့ 9.3 လက်မအရွယ်ဖြစ်သွားပြီး tablet computer အသေးစားလေးလုံသုံးနိုင်မဲ့ဖုန်းတွေကို Samsung Company ရဲ့ထွေထွေ manager Justin Dennison မိတ်ဆက်သွားတာဖြစ်ပါတယ်။ခောက်လို့ရတဲ့ဖုန်းကို Samsung ကထွင်နေတယ်ဆိုတာကိုတော့အရင်ထဲကကြိုသိထားပြီးဖြစ်ပေမဲ့ April လမှာစပြီးရောင်းတော့မယ်ဆိုတာကို February လ20ရက်နေ့တုန်းကအသိပေးကြေညာခဲ့တာပါ Galaxy Fold လို့နာမည်ပေးထားတဲ့ခောက်ဖုန်းကို Samsung ကသူတို့ရဲ့ပထမဆုံး smartphone ထုတ်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်နဲ့ထုတ်မှာဖြစ်ပါတယ်။ခောက်ထားတဲ့ဖုန်းကိုဖွင့်ပြီး tablet လို့သုံးနေတဲ့အချိန်မှာ app 3ခုကိုတစ်ပြိုင်တည်းသုံးလို့ရမယ်လို့ဖုန်းမိတ်ဆက်ပွဲမှာနမူနာလုပ်ပြခဲ့ပါတယ်။တဘောက Facebook app, Google မြေပုံ app, WhatsApp app စတဲ့ခုအသုံးများတဲ့ဘလို app မျိုးကိုမဆိုသုံးခုတစ်ခါတည်းဖွင့်ပြီးသုံးနိုင်မှာဖြစ်ပါတယ်။ 9.3 လက်မအရွယ် phone screen ပေါ်မှာအဲ့ဒီ app တွေကတစ်ခုနဲ့တစ်ခုကပ်ရက်ပေါ်နေမှာဖြစ်ပါတယ်။ Galaxy Fold phone မှာစုစုပေါင်းကင်မရာကလည်း6ခုပါပါတယ်။ phone အရှိဘက်မှာတစ်ခုအနောက်ဘက်မှာ3ခုနဲ့ဖွင့်ထားတဲ့ဖုန်းမှာ2ခုစုစုပေါင်း6ခုဖြစ်ပါတယ်။အနောက်ဘက်မှာရှိတဲ့ကင်မရာတွေမှာ 60MP ultra wide camera, 12MP wide angle camera နဲ့ telephoto camera တွေဖြစ်ပါတယ်။ selfie ရိုက်နိုင်ဖို့ဖုန်းရှိမှာပါတဲ့ကင်မရာကလည်း 10MP ရှိပါတယ်။ Galaxy Fold Phone တရဲ့ခောက်လို့ရတဲ့ဖုန်းနှစ်ဖက်ချမ်းလုံးမှာတစ်ဖက်စီမှာ battery တွေပါပါတယ်။9နှစ်လောက်ကြာအောင် Samsung Company တီထွင်ထားတဲ့ Galaxy Fold Phone တွေကို American မှာ April 26ရက်နေ့မှာစတင်ရောင်းချတော့မှာပါ။ဈေးကတော့ Galaxy Fold Phone တစ်လုံးကို $1,980 ပေးရမှာမို့ဈေးကတော့မသေးလှပါဘူး။တကဘာလုံး smartphone တွေအရောင်းချနေချိန်မှာဖုန်းတစ်လုံးကို $2,000 နီးပါးပေးရမှာမို့ပေးရတာနဲ့တန်အောင်တီထွင်ထားဖို့လိုတယ်လို့ Gartner သုတေသနလုပ်ငန်းကညွှန်ကြားရမှု Warner Gartner ကသုံးသပ်ပါတယ်။
It has a steep price of just below $2,000 starting at 1980 ASP. So there's going to have to be some use value.
ဈေးက1980ဒေါ်လာဆိုတော့ဒေါ်လာ2000နီးပါးတော်တော်လေးဈေးကြီးပါတယ်။ဒါကြောင့်ဈေးနဲ့တန်အောင်ထူးထူးခြားခြားပါဖို့လိုရတယ်။တကယ်လို့ Samsung က operating system နဲ့ application software တွေကိုဈေးနဲ့တန်အောင်ဖန်တီးနိုင်မယ်ဆိုရင်တော့ခောက်လို့ရတဲ့ဖုန်းကိုလူတွေကဈေးကြီးလဲပေးဝယ်ကြအောင်နဲ့မကပါဘူး။Samsung Electronics ရဲ့အကြီးအကဲ DJ ခိုးပြောသလိုပဲ smartphone လောကရဲ့ခေတ်ကိုရောက်သွားနိုင်ပါတယ်
။ smartphone ထုတ်လုပ်နေသူတွေအတိတ်အဆန်းတွေထပ်ပြီးလုံနိုင်ပါတော့မလားလို့တန်တရားရှိသူတွေကိုခောက်လို့ရတဲ့ Galaxy Fold Phone ကအန်အောစင်မဲ့ဖုန်းဖြစ်တယ်လို့ Samsung Electronics ရဲ့ကုမ္ပဏီအကြီးအကဲကပြောထားပါတယ်။တကယ်တော့ smartphone တီထွင်နေကြတဲ့ကုမ္ပဏီတွေကခောက်လို့ရနိုင်မဲ့ဖုန်းမျိုးသူ့ထက်ငါဥအောင်လို့အပြိုင်တီထွင်နေကြတာပါ။ Samsung ကတော့ကမ္ဘာဈေးကွက်မှာရောင်းတော့မယ်လို့ပထမဆုံးကြေညာတဲ့ကုမ္ပဏီဖြစ်ပါတယ်။တရုတ်ကုမ္ပဏီ Xiaomi ကခောက်ဖုန်းထုတ်တော့မယ်လို့မကြခင်ကပဲကြေညာခဲ့ပါသေးတယ်။ Huawei ကလည်းဒီနှစ်ထဲမှာခောက်လို့ရတဲ့ဖုန်းထုတ်မယ်လို့သတင်းတွေထွက်နေပါတယ်။ Lenovo ကလည်းထွင်တော့မယ်လို့အရေးအမွေပြောခဲ့ပါတယ်။ LG ကတော့ခောက်လို့လိမ့်လို့ရမယ် OLED display နဲ့ TV ထုတ်တော့မယ်လို့ကြေညာထားပြီးသားပါဒီကုမ္ပဏီတွေအားလုံးက Samsung လို့သူတို့တီထွင်မှုအသစ်ကိုတကယ်ဈေးကွက်တင်နိုင်မယ်ဆိုရင်တော့အခု2019ခုနှစ်နဲ့နောက်နှစ်တွေမှာခောက်လို့ရတဲ့ဖုန်းတွေအများကြီးကိုတွေ့လာရနိုင်တယ်လို့ The Verge ဒီကြေညာဆောင်းပါးတစ်ခုမှာသုံးသပ်ထားပါတယ်smartphone ဈေးကွက်မှာတော့ Samsung ကုမ္ပဏီကထိပ်တန်းနေရာမှာရှိနေစေဖြစ်ပါတယ်။ဒါပေမဲ့ Samsung ဖုန်းတွေအပါအဝင်ကမ္ဘာတစ်ဝန်းလုံး smartphone တွေအရောင်းကျနေချိန်မှာသူ့ရဲ့ခောက်လို့ရတဲ့ဖုန်းတွေကဖုန်းဝယ်ခြင်းသူတွေစိတ်လှုပ်ရှားလိုချင်တဲ့ဖုန်းမျိုးဖြစ်လာအောင်ဆွဲဆောင်နိုင်ဖို့အရေးကြီးတယ်လို့ကြွမ်းကျင်သူတွေကပြောနေပါတယ်။နည်းပညာဆိုင်ရာသုံးသပ်သူ Ben Wood ကလည်းအခုလိုသုံးသပ်ပါတယ်
။ Samsung remains the biggest mobile phone player by volume worldwide. It's the number one player. Just behind them now is Huawei, number 2, and you've got Apple number 3. But don't forget of course that Apple is number 1.
Samsung ကကမ္ဘာတစ်ဝန်းမှာဖုန်းလုံးရေအများဆုံးရောင်းရတဲ့ကုမ္ပဏီအနေနဲ့ပြမနေရမှာရှိနေတယ်။သူနောက်မှာ Huawei ကနံပါတ်1နေရာမှာရှိပြီး Apple ကနံပါတ်3နေရာမှာရှိပါတယ်ဒါပေမဲ့ကုမ္ပဏီတန်ဖိုးရဆိုရင် Apple ကလောလောဆယ်နံပါတ်1မှာရှိပါတယ်ဒါကြောင့် Samsung အနေနဲ့လက်ရှိအယောင်အေးနေတဲ့ဈေးကွက်မှာအယောင်တက်အောင်လုပ်ရမယ့်စင်ကုန်မှုအပြင်အသစ်အစမ်းထွင်ဖို့အမြဲကြိုးစားနေတဲ့ Apple နဲ့ဈေးကွက်မှာနံပါတ1နေရာရအောင်အပြင်းအထန်ကြိုးစားနေတဲ့ Huawei ရဲ့ PR တွေကလည်းသူတို့မှာရှိနေပါတယ်
Samsung ကုမ္ပဏီအတွက်လောလောဆယ်အရေးအပါဆုံးဖြစ်တဲ့ Galaxy S10 ဖုန်းတွေကိုလည်း Samsung က February လ20ရက်နေ့ကပွဲထုတ်မိတ်ဆက်ခဲ့ပါသေးတယ် Galaxy S10 ဖုန်းတွေရဲ့ထူးခြားချက်ထဲမှာဖုန်းကိုကျိုးမဲ့ဘက်ထရီသွင်းနိုင်တဲ့ပစ္စည်းလိုသုံးနိုင်မဲ့အသစ်အစမ်းအပြင်တော်တော်လေးထူးတယ်လို့ Samsung ကပြောတာကတော့ဖုန်းလုံခြုံရေးအတွက်ကိုယ့်ရဲ့လက်ပွေယူတဲ့စနစ်ပါ
And this one is the world's first ultrasonic fingerprint sensor. What that means is that there's technology inside here that's sending sound waves into the screen.
Kabapatamazo ultrasonic fingerprint sensor ဖြစ်တယ်လို့ Samsung တာဝန်ရှိသူတယောက်ကရှင်းပြနေတာပါ။လက်ပွေနှိပ်ရတဲ့နေရာမှာကိုယ့်ရဲ့လက်ပွေကိုဖိနှိပ်လိုက်တာနဲ့လက်မပေါ်ကလက်ပွေအစင်းအကြောင်းတွေကိုနှုံးလို့အတန်းလိုင်း ultrasonic ဖတ်ဆက်ကတိုင်းတာပြီးတော့ကိုယ်စစ်မစစ်စရာကိုတိုက်ကြည့်ပေးတဲ့စနစ်မျိုးအလုံးကျုံဆုံးဖြစ်တယ်လို့ Samsung ကပြောပါတယ်။အခုတစ်နှစ်ထဲမှာအခုလိုမျိုး Galaxy S10 phone တွေအပြင် Galaxy Fold 6 ဖုန်းကိုဈေးကွက်တင်မှာမို့ဒီနှစ်ဟာ Samsung အတွက်အရေးကြီးတဲ့နှစ်လို့ပြောနိုင်ပါတယ်။ကမ္ဘာမှာပထမဆုံးထုတ်ရောက်မဲ့ခေါက်ဖုန်းကဒေါ်လာ2000နီးပါးပေးရမှာမို့ထင်သလောက်ရောင်းရပါမလားလို့မေးခွန်းထုတ်ဆရာဖြစ်ပေမဲ့ Samsung ကခေါက်ဖုန်းထုတ်တော့မယ်ဆိုတဲ့သတင်းနဲ့အများစိတ်ဝင်စားမှုကိုရသွားစေတာကတော့သိချာပါတယ်ရှင်။
အဆုမြတ်မွန်စီစဉ်တင်ဆက်ပေးခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါလေရှင်။မြန်မာလူရေးနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမဲ့အကြောင်းအရာတွေနိုင်ငံတကာဘလော့ဂါတွေနဲ့ IT စောင့်ပါရှင်တွေကြားအပြောအမျှအရေးများနေတဲ့အကြောင်းတွေကိုအခုဘလော့ဂါရီပြောသမျှအစီအစဉ်ကနေတနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါလေရှင်။အခုတခါတော့မအီးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြရအောင်ပါရှင်။
ရှင်လောကကြီးရဲ့ဘရင်တဆူလို့တော့မှာဖက်ရှင်လောကမှာတင်စားသုံးနှုန်းနဲ့ဖက်ရှင်ဒီဇိုင်နာကာလာဂက်ဖဲလ်ဖေဗရူလာ19ရက်နေ့ကကွယ်လွန်သွားတာကြောင့်ဖက်ရှင်အတိုင်းအဝိုင်းတစ်ခုလုံးရောအမှုပညာအတိုင်းအဝိုင်းနဲ့ကမ္ဘာနာမည်ကျော်အတိုင်းအဝိုင်းတွေအားလုံးစိတ်ကောင်းဖြစ်နေကြပါတယ်သူကဒီဖက်ရှင်လောကမှာရာစုနှစ်တဝက်ကျော်နာမည်တစ်လုံးနဲ့နေခဲ့တာဖြစ်ပြီးတော့သူ့တက္ကသိုလ်ကသူ့ကိုယ်တိုင်ကလွဲပြီးတော့ရက်တိတိချက်ချက်ဘယ်သူမှမသိပါဘူးကွယ်လွန်ချိန်မှာ85နှစ်လို့တော့သတင်းတွေမှာဖော်ပြကြပါတယ်သူရဲ့မွေးနေ့နဲ့ပတ်သက်လို့လူတွေမျိုးစုံပြောနေပေမဲ့လည်းအဖြစ်နိုင်ဆုံးကတော့စက်တင်ဘာ10ရက်1933ခုနှစ်ဖြစ်ပါတယ်။သူကဂျာမနီကဖက်ရှင်ဒီဇိုင်နာဖြစ်ပြီးပြင်တဲ့နာမည်ကြီးဖက်ရှင်ဒီဇိုင်တွေနဲ့တွဲဖက်ပြီးတော့အားလုံးသိကြတာပါ။1980ပြည်လွန်အစောပိုင်းကာလတုန်းကပြင်တဲ့ရဲ့ဖက်ရှင်ကြီးဟာရှန်နယ်နဲ့တွဲပြီးတော့သူ့ရဲ့နာမည်ကိုသိနေကြပါပြီ။အဲတော့ကဆိုရင် Chanel Fashion တစ်စိတ်ကခရိုးရိုးခတ်တုံးတုံးပုံတွေနဲ့အသက်ကြီးပိုင်းတွေအတွက်လို့ဖြစ်နေပြီးတော့အခုတော့ Chanel လို့ဆိုလိုက်ရင်ကမ္ဘာထိပ်တန်းခေတ်အမီဆုံး Fashion တွေထုတ်တဲ့နာမည်ကြီး Fashion တစ်စိတ်တစ်ခုဖြစ်ပါတယ်။ Designer Karl Lagerfeld က Chanel တွေမှာက LV ရဲ့ Fendi Fashion တစ်စိတ်ကိုလည်းလူမသိသူမသိအနေထားကနေပြီးတော့နာမည်ကြီးအောင်လုပ်ပေးခဲ့သူပါ။အငြင်းတဲ့အမဲရောင်ကုတ်အင်ကြီးဘောင်းမြေဝတ်ဆင်ပြီးတော့သူ့ရဲ့ငွေရောင်စပင်းကိုအနောက်မှာချီပြီးတော့မျက်မှန်အမဲကြီးတက်ထားတဲ့ style နဲ့သူ့ကိုဘယ်နေရာတွေးလိုက်တွေးလိုက်အားလုံးကတည်ကြပြီးတော့ဒီလိုဖြစ်အောင်လေသူကတမင်တကာ view site ဝစ်စင်တာပါသူကသူ့ဘဝရဲ့အမှတ်အတိုင်းရုပ်ပြပုံဖြစ်တယ်ဆိုသူကိုယ်တိုင်ပြောဘူးတာကိုအမြင်နဲ့မီဒီယာတွေမှာဖော်ပြနေရှိပါတယ်သူကိုယ်တိုင်ပေးချင်တဲ့ပုံရိပ်ကိုသူဖန်တီးပြီးတော့ဝစ်စင်ပါတယ်ဆိုသူကပြောပါတယ်တကယ်တော့မျက်နှာဖုံးလိုပါပဲ Venice မြို့မှာကမျက်နှာဖုံးတဲ့ Carnival ပွဲတော်ကကျွန်တော်တို့အနေနဲ့စဉ်တော့ကျင်းပနေတဲ့ပွဲတော်ပါလို့သူ့ရဲ့ဝစ်စားခြင်းမှုနဲ့ပတ်သက်လို့ပြောခဲ့မှုပါတယ်သူရဲ့ဖန်ပြီးနိုင်စွမ်းရှိမှုရေစီးပွားရေးမျက်စိရေတိတ်ပြီးတော့ဖြစ်ချင်တဲ့သူရဲ့အတ္တရဲ့ပေါင်းလိုက်တော့စီးပွားရေးဘိုင်းမှာရောတကယ်ကပအစစ်မြင့် fashion လောကမှာပါနာမည်ကျော်တာမဆက်ပါဘူးနော
် You know fashion is not needed there may oral problems in the world who may be more important so this is not the problem but it's an industry
and fashion ဆိုတာတကယ်တော့မလိုပါဘူးဗျာကပကြီးမှာဒီထက်အရေးကြီးတဲ့တခြားပြဿနာတွေမှပြည့်လို့ဒါပေမဲ့လည်း fashion ဆိုတဲ့လုပ်ငန်းကြီးကလည်းရှိနေတယ်အချိန်ကာလနဲ့အလိုက် fashion တွေကလည်းဖြစ်ပေါ်ပြောင်းလဲနေတယ်ဒီတော့ fashion ကအချင်းကိုလိုက်ပြီးတော့မပြောင်းနိုင်လို့ရှိရင် fashion ဆိုတာဘယ်ဖြစ်လာတော့မလဲ
အတိတ်ကိုပြန်ကြည့်ပြီးတော့နောင်တမရတဲ့တခါလဲသူ့ရဲ့အာသာချက်လို့ပြောရပါမယ်သူကဒီလောက်အသက်ကြီးလာပြီမယ်လဲကွယ်လွန်ခြင်းအထိခလေးတွေနဲ့ထိတွေ့ပြီးတော့ခင်မိနေစေလဲဖြစ်ပါ යි ပြီးခဲ့တဲ့နှစ်2018မှာပဲတချင်းကနာမည်ကျော် model Cindy Crawford ရဲ့သမီးအခု super model Kaia Gerber နဲ့ပေါင်းပြီးတော့သူ့ရဲ့နာမည်နဲ့ brand အသစ်တစ်ခုထုတ်ခဲ့ပါ යි သူက fashion design ဖန်တီးတဲ့နေရာမှာတော်တာမဟုတ်ပါဘူးသူကိုယ်တိုင်ကလည်းဓာတ်ပုံစရာဖြစ်ပါ යි နောက်ပြီးတော့စာပေပိုင်းမှာလည်းနှံ့စရာကျွမ်းကျင်တပါခုနကပြောခဲ့သလိုသူ့ရဲ့မွေးနေ့ကိုလူတွေအားလုံးတိတိကျကျမပြောနိုင်အောင်ဆိုပေမဲ့သူ့ကိုဂျာမနီနိုင်ငံဟမ်ဘတ်မြို့မှာဂျာမန်မိခင်နဲ့ Swedish Garden တို့ကမွေးခဲ့တာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာတော့ဂျာမနီအရှေ့တောင်ပိုင်းကသူ့တို့မိသားစုပိုင်းမွေးမြူရေးခြံရေးထဲမှာတွားနေပြီးတော့သူ့ရဲ့ကလေးဘဝကိုဖျက်ဆီးခဲ့တာပါ။အဲ့မှာသူကပြင်သစ်ဆရာကိုအင်ခေါ်ပြီးအစာတင်ခဲ့ရပါတယ်။ နောက်တော့သူပြင်သစ်နိုင်ငံပါရီမြို့ကိုပြောင်းနေပြီးအဲ့ရောက်လို့တိတ်မစားခင်1954ခုနှစ်မှာပဲသူထိုးတဲ့သုံးမွေးကုတ်အင်းဂျိုင်မွန်းတော့အနိုင်ရခဲ့ပါတယ်အဲ့ကစလို့ဖက်ရှင်လောကကြီးအခြေချနေတာပါ1960ပြည့်လောက်အလဲပိုင်းကာလတွေမှာတော့ Chloe Fashion တစ်စိတ်အတွက်အလုပ်လုပ်ပေးနေတဲ့သူအကြီးကျယ်အောင်မြင်ခဲ့ပါရဲ့ဒါပေမဲ့တကယ်ကိုသူ့ကိုဒေးဒေးကျယ်အနေထားရအောင်လို့ပို့ပေးခဲ့တဲ့တစ်စိတ်ကတော့ Chanel Fashion တစ်စိတ်ဖြစ်ပါရဲ့နိုင်ရင်နဲ့ပတ်သက်ရင်တော့ဂျာမနီမှာဝင်ကြီးတော်အင်္ဂလာမှာကောင်လာဆီးရီးယားကဒုက္ခတွေအများများကိုခလုံးမွင့်ပြူလာကြအောင်ဒီပေါ်သဘောမတူတဲ့လူတွေထောက်ခံမှုနဲ့နိုင်ငံတွင်းမှာလက်ရဆုံးပါတီအားကောင်းလာတာအတွက်ဝင်ကြီးချုပ်ကိုသူကဝေဖန်ခဲ့ပါရဲ့အစားအသောက်မှာတော့သူက diet coke အချို့မပါတဲ့ Coca-Cola ကိုနှစ်နှစ်ချာချာတောက်တက်ပြီးတော့ fashion ပိုင်းမှာဆိုရင်တော့သူနောက်ပိုင်းနှစ်တွေမှာအများကြီးဝတ်တက်တဲ့ဆူဝစ်ဆုံနဲ့ light အောင်လို့2009ရဲ့အစောပိုင်းတုန်းကသူဝေးချခဲ့တယ်လို့သိရပါတယ်ရှင်ကလေးတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနှလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းနှငရီမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါစို့နော်။ All in my own yeah All in my own yeah မအေးတနာကြစီစဉ်တင်ဆက်ပေးနေတဲ့တတ်တရားတင်လွှာဖြစ်ပါလေရှင်ဒီစီစဉ်ကိုကဘာတဝမ်းအမှုပညာအာကစားစာပေရင်ကျေးမှုစသဖြင့်နေပေတီးတီးမှထင်ရှားကြော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းတင်အထွေတွေကိုစုစည်းတင်ဆက်ပေးနေတာဖြစ်ပါလေရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင်View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကိုညံပိုင်တင်ဘာကိုယုံကြည်သလဲဆိုတာကိုနားဆင်ကြရမှာပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျွန်တော်ယုံကြည်တာကတော့မြေကြီးတိုင်းပြည်မှာမဆိုလူမျိုးတိုင်းလူမျိုးတိုင်းဟာတူညီတယ်လို့ယုံကြည်တယ်ကျွန်တော်အမေရိကမလာခြင်းတုန်းကကျွန်တော်စိတ်ထဲမှာအမေရိကကလူတွေဟာကျွန်တော်တို့မြန်မာပြည်ကလူတွေထက်စားစားအရင်ရပိုတော်တယ်လို့စိတ်ထဲမှာထင်မိတယ်ဘာဖြစ်လို့အဲ့လိုထင်လဲဆိုတော့ဟောလိဝုဒ်ရုပ်ရှင်တွေကိုကြည့်ပြီးတော့ဒီအမေရိကကမုန်းမြော်တိုက်ပြီးလေရင်တင်တင်းမောတွေအင်္ဂလိပ်သင်္ဘောတွေကိုကြည့်ပြီးသူတို့နိုင်ငံကလူရတော်လိုက်တာဒီလောက်ကြီးကျယ်ခမ်းနားတဲ့အရာတွေကိုစောင့်နေပြီးတော့ကျွန်တော်တို့မြန်မာပြည်ကလူတွေကတော့ကားတစ်စီးတောင်အင်ဂျင်တစ်လုံးတောင်ချင်းမြအောင်မထုတ်နိုင်ဘူးလို့စိတ်ထဲမှာထင်နေ။ဒါတော့ဟိုစဉ်းစားကြည့်လိုက်တော့အဲလိုမြန်မာတွေညံ့လိုက်တာလို့စိတ်ထဲမှာထင်နေ။ဒါပေမဲ့ကျွန်တော်ကိုယ်တိုင်အမေရိကရောက်တဲ့အခါသောတော်ပြီးတွေ့လဲဆိုတော့ဒီကလူတွေလဲလူတွေပဲမြန်မာပြည်မှာလူလဲမြန်မာပြည်မှာလူပဲဒီကလူတွေဟာလဲတော်တဲ့လူဟာတော်တယ်ညံ့တဲ့လူဟာညံ့တယ်အဲ့တော့ကျွန်တော် ကလူတွေအားလုံးဟာသူရဲ့ကနေဘာဖြစ်လို့ချမ်းသာတဲ့နိုင်ငံကချမ်းသာပြီးကျွန်တော်တို့နိုင်ငံကဆင်းရဲနေလဲလို့ကျွန်တော်စဉ်းစားပြီးတော့နောက်ဆုံးရတဲ့အခြေကဒါဒီအားလုံးဟာစနစ်ကြောင်လို့ကျွန်တော်ကောက်ချက်ချမိတယ်။ဥပမာအမေရိကန်ကအစိုးရဝန်ထမ်းတွေအားရေဘူးရအားဖြင့်လက်မစားလို့ညီမကြီးမကတော့အများကြီးသိတဲ့အတိုင်းပဲအချင်းကျက်မှုကအများများတယ်။အာဒါကိုကြည့်ပြီးအမေရိကန်လူမျိုးတွေဟာကျွန်တော်တို့လူမျိုးတွေထက်အချင်းစာရိတ်တဝန်ထမ်းစိတ်ဓာတ်ပိုကောင်းတယ်လို့အပေါ်ရန်ကောက်ဆက်ဆွဲလို့ရတယ်။ဒါပေမဲ့ကျွန်တော်တို့နားလည်ထားမယ့်အချက်ကဒီအမေရိကန်လူမျိုးတွေလည်းကျွန်တော်တို့ကြီးကျင်းခဲ့တဲ့စနစ်အောက်မှာကြီးကျင်းခဲ့ရင်ဒီအမေရိကန်ရဲတွေလည်းလက်စားမှာပဲလို့ကျွန်တော်ယုံကြည်တယ်။အလားတူပဲကျွန်တော်တို့မြန်မာလူမျိုးတွေလည်းစနစ်ကောင်းကောင်းအောက်မှာကြီးကျင်းလာတယ်လို့ရှိရင်ကျွန်တော်တို့မြန်မာဝန်ထမ်းအများစုကလက်စားကြမှာမဟုတ်ဘူးလို့ကျွန်တော်ယုံကြည်တယ်။ဒါကြောင့်ကျွန်တော်တို့ဟာအမေရိကန်မှမဟုတ်တရုတ်ပရရှာပဲလူမျိုးကောင်းမှအထင်ကြီးကြမလို့ဒီလိုအထင်ပေးကြလည်းမလို့ဘူးမိကုန်းချောင်းအရင်တိုင်းပြည်ပြည်မှာလူမျိုးဆိုတာထက်စနစ်ကလာတိုင်းပြည်ရဲ့ကံတမာကိုအဆုံးဖြတ်ပေးတာလို့ကျွန်တော်ယုံကြည်တယ်အမေရိကန်ကမှကတော့အရန်ကံကောင်းတဲ့အချက်ကအမေရိကန်ကိုစပြီးတည်ဆောင်ခဲ့တဲ့ဒီ Founding Father လို့ခေါ်တဲ့လူရကိုအရန်လည်းတော်တဲ့အပြင်စိတ်ထားလည်းမှန်တဲ့အတွက်ကိုပိုင်အနာကိုယူဖို့မစင်စားပဲနဲ့တိုင်းပြည်အတွက်ရန်ကောင်းတဲ့စနစ်ကိုချပေးနိုင်ရတယ်။အာကျွန်တော်လည်းဒီနေရာကနေပြီးတော့မြန်မာပြည်မှာစနစ်ကောင်းတစ်ခုအချိန်တိုအတွင်းမှာတည်ဆောက်နိုင်ဖို့ညွှန်လင်းပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်ပေးပါမယ
်ဗီဒီယိုကနေအခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်အစအဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ32နဲ့58တို့ကနေပြီးတော့ပြန်လည်နားဆင်နိုင်ကြပါရဲ့ရှင်။မနေ့ကအင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့စီးပွားရေးကဏ္ဍနဲ့အတူသုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုလည်းပြန်ပြီးတော့နားဆင်ကြရမှာပါ။လိုင်းဒိုမီတာ24 50 58နဲ့တို့ကနေပြီးတော့နားဆင်နိုင်ပါတယ်။အခုတနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်ရှင်။
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေတိတိကျကျတိုးတက်မှုရှိနေတာကြောင့်တရုတ်ဘော်သွင်းကုန်ကွန်တိုးကောက်မဲ့ရက်ရွှေဆိုင်မယ်လို့သမ္မတဒေါ်လာထရမ့်ကကြေညာခဲ့ပြီးတဲ့နောက်တရုတ်စုရှယ်ယာဈေးတွေ900ခန့်နှုန်းကျော်ဒီကနေ့မြင့်တက်သွားပါတယ်။ညာနာပစ္စည်းမူပိုင်ခွင့်အကာအကွယ်ပေးကိစ္စ၊လေယာဉ်ဆိုင်ပြိုးရေးကိစ္စ၊တရုတ်ငွေကြေးတန်ဖိုးချထားတဲ့ကိစ္စအပါအဝင်အရေးကြီးတဲ့ကိစ္စအများပြားနဲ့ပတ်သက်လို့နှစ်ဖက်ဆွေးနွေးမှုတွေတိုးတက်မှုရှိတယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာအခုရက်ပိုင်းကျင်းပတော့မယ့်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကန်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။အမြင်တူရေတူမယ်လို့ယုံကြည်ပြီးတော့လာမယ့်ရက်ပိုင်းအတွင်းမှာဒါကိုပိုပြီးမြင်ရလာရမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒါပြင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်တွေလုံးဝဖျက်သိမ်းသွားနိုင်မယ့်အခွင့်အရေးလည်းရှိနေတယ်လို့သူကဆိုပါတယ်။အမေရိကန်ကဒီဗင်နီဇူလာဂျာဖြတ်သမ္မတဖြစ်အတိအမှတ်ပြုထားတဲ့ဟွမ်ဂွိုက်ဒိုနဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်တို့ကိုလံဘီယာနိုင်ငံဘိုဂါတာမြို့တော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။တောင်အမေရိကန်နိုင်ငံတွေပါဝင်တဲ့လီမာဂရုပ်အဖွဲ့အစည်းဝေးပွဲမှာလည်းလူသားချင်းစာနာစရာပြဿနာတွေတစ်နေ့တခြားပိုကြီးနေတဲ့ဗင်နီဇူလာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဒုသမ္မတအမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဒီအော်စကာဆုပေးပွဲမှာ Green Book ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိသွားပါတယ်။အကောင်းဆုံးမင်းသားတရုတ်ဆောင်ဆုကတော့ Bohemian Rhapsody ကမှအဆိုတော် Freddie Mercury အဖြစ်တရုတ်ဆောင်သူ Rami Malek အကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုကိုတော့ The Favorite ရုပ်ရှင်ကမှ Britain က Anne Bayama အဖြစ်တရုတ်ဆောင်သူ Olivia Colman တို့ကရရှိသွားပါတယ်။အကောင်းဆုံးဒါရိုက်တာဆုရရှိသူကတော့ Mexico နိုင်ငံကအင်ကူအမျိုးသမီးတယောက်အကြောင်းအခြေခံရိုက်ကူးသူ Alfonso Cuarón ဖြစ်ပါတယ်ရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Gaya ဖြစ်ပါလေရှင်။ကျမတို့ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမခွားညိုပါရှင်။
This program has come to you from the Voice of America, Washington.